မြန်မာနိုင်ငံမှာအသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးခွဲတွေမှထုတ်ပြန်ထားတဲ့မဲပေးပိုင်ခွင့်ရှိသူများစီရင်နေမှာနာမည်မပါသူတွေအနေနဲ့ဒီကနေ့စက်တင်ဘာလ26ရက်နေ့နောက်ဆုံးထားပြီးတော့သက်ဆိုင်ရာကော်မရှင်ရုံးတွေကိုအသိပေးရမှာဖြစ်ပါတယ်။မဲပေးပိုင်ခွင့်ရှိရတဲ့နာမည်စီရင်မပါသူတွေအနေနဲ့ကိုယ့်ရဲ့မှတ်ပုံတင်အိမ်နောင်စုတကောင်စီရင်တွေကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးတွေကိုယူသွားပြီးတော့မဲပေးပိုင်ခွင့်ရှိသူစီရင်မှာထည့်သွင်းပေးဖို့အတွက်လျှောက်ထားလို့ရတယ်လို့သက်ဆိုင်ရာကပြောတဲ့အကြောင်းပြည်ရင်းကလာတဲ့သတင်းတွေအရသိရပါတယ်။နိုဝင်ဘာလ9ရက်နေ့လုံမဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူများစီရင်ကိုပြီးခဲ့တဲ့တနင်္လာနေ့စက်တင်ဘာလ20ရက်နေ့ကထုတ်ပြန်အတည်ပြုခဲ့တာဖြစ်ပါတယ်။ပထမထုတ်ပြန်တဲ့စီရင်ထဲမှာနေအကျယ်ချုပ်ကျနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရောအဖို့အဖြစ်နဲ့ခြံဝင်းထဲမှာနေထိုင်ကြသူဒေါက်ခင်ခင်ဝင်းနဲ့မတ်ဝင်းမမတို့ကိုပါမဲပေးပိုင်ခွင့်ရှိသူစီရင်ထဲမှာမပါခဲ့ပါဘူး။ဒါပေမဲ့ထပ်တိုးထုတ်ပြန်တဲ့မဲပေးခွင့်ရှိသူများစီရင်ထဲမှာဒေါက်အောင်ဆန်းစုကြည်တို့၃ယောက်စလုံးရဲ့နာမည်တွေကိုထည့်သွင်းထားပါတယ်။ထုတ်ပြန်ထားတဲ့ဥပဒေတွေအရအကျဉ်းချနေသူတွေမဲပေးပိုင်ခွင့်မရှိတဲ့အတွက်အခုလိုစည်ရင်းထဲမှာထည့်ထားတာဟာတပ်ဆိုင်သူတွေဘက်ကဘလို့ရည်ရွယ်ချက်ကြောင့်လဲဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဦးညံဝင်းက VOA မြန်မာပိုင်းကိုပြောပါတယ်။